အနေဒီဆိုရသဗ္ဗဥဝိနှင့်နိုင်ငံတော်အတိုင်းအမြင်ကတော်ဆန်းစုကြည်ပြည်တော်စုဆိုရဖွဲ့ရုံးဝင်ကြီးဦးမင်းသူတို့အပေါ်ရာစတက်ကြီးပုံမှန်130ကကြီးနဲ့တရားစွဲထားတဲ့အမှုအတွက်တရားလိုတက်တွေကိုဒီနေ့ February 14ရက်မှာစတင်စစ်ဆေးပါတယ်သူတို့သုံးဦးအနေနဲ့2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရအောင်မလျော်ဩဇာသုံးခဲ့တယ်လို့ဆိုပြီးစစ်ကောင်စီခန့်အပ်တဲ့ရွေးကောက်ပွဲကော်မရှင်ကတရားစွဲထားတဲ့အမှုဖြစ်ပါတယ်နေပြည်တော်အထူးတရားရုံးမှာကြားနာတဲ့ဒီနေ့ရုံးချိန်မှာတရားလိုဖြစ်တဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားမှုဦးအောင်မျိုးမင်းကိုစတင်စစ်ဆေးခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်အပါအဝင်ဆွဆွဲခံထားသူ၃ဦးဟာပြည်တော်စုရွေးကောက်ပွဲကော်မရှင် UEC အပေါ်မှာမလျော်ဩဇာသုံးဆောင်ရွက်ခဲ့ကြောင်းတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့အတူရွေးကောက်ပွဲအောင်နိုင်ဖို့ကုညီရေးအဖွဲ့တွေဖွဲ့ပြီးဆောင်ရွက်ခဲ့ကြောင်းတက်တည်ထွက်ဆိုသွားခဲ့တယ်လို့ VOA ကစုံစမ်းသိရပါတယ်။ဒေါန်ဆန်းစုကြည်ရဲ့ရှေ့နေတွေအနေနဲ့သတင်းလောက်တွေကိုသတင်းမပြောဖို့စစ်ကောင်စီကပိတ်ပင်ထားတာမျိုးအသေးစိတ်ကြားနာမှုတွေကိုတော့မသိရပါဘူး။ဒီအမှုအတွက်တရားလိုဘက်ကတင်းနဲ့လူပြတ်တက်တွေအယောက်20ရှိနေပြီးနှစ်လအတွင်းမှာအပိသက်စစ်ဖို့တရားသူကြီးကအချိန်သတ်မှတ်ပေးထားပါလေ။ရှေ့တစ်ပတ် February 27ရက်ရုံးချင်းကြာရင် NLD အစိုးရလက်ထက်ပြည်တော်စုအစိုးရအဖွဲ့အများရာအတွင်းဝင်ဦးစော်တန်တင်းကိုလူပြတ်သက်တွေထွက်ဆိုဖို့တရားရုံးကခေါ်ယူထားပါတယ်။ဒီနေ့ရုံးချင်းလာကြတဲ့နိုင်ငံတော်အတိုင်းအမြံဒေါ်အောင်ဆန်းစုကြည်အပါအဝင်တမ္ပရဦးဝင်းမြင့်ကဦးမင်းသူကအားလုံးကျမ်းမာကောင်းမွန်ကြတယ်လို့စုံစမ်းသိရပါတယ်။ဒေါ်အောင်ဆန်းစုကြည်အပေါ်လောလောဆယ်အထိအမှုပေါင်း18မှုနဲ့စစ်ကောင်စီကတရားစွဲခဲ့ပြီး၅မှုအတွက်ထောင်ဒဏ်6နှစ်ပြစ်ဒဏ်ချခံထားရပါတယ်။